Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ18ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925.32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါ။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်ဒုသမနာဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့နဲ့တူကီသမ္မတတို့မကြတဲ့ရင်ကပဲတွေ့ဆုံခဲ့ကြပါတယ်။ဥရောပသမ္မတ EU နဲ့ဗြိတိန်ခွဲထွက်ရေးသဘောတူညီချက်အတိရရှိသွားပြီဖြစ်တဲ့ကြောင်းဆက်ဆက်ကောင်းဆောင်နေဒီနေ့ပဲကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့တူကြေညာပေးတော့မှာပါ
။အခုညပဲဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာရှမ်းပြည်နယ်လောက်ကန်မြို့နယ်မှာတရုတ်နိုင်ငံသားအယောက်20နီးပါးကိုဖမ်းဆီးတရားစွဲဆိုခဲ့တာနဲ့ပတ်သက်လို့
အဲ့ဒီမှာကြတော့ကိုယ်ကရဲရရှိတယ်ကျွန်တော်ရေတပ်ဖွဲ့ရောက်တာပေါ့ကိုယ်ကရဲအကြောင်းဆောင်တာပေါ့ဗျာကိုယ်ကရဲအတူတူလေးလေးပုံစံကြည့်တာပေါ့တ
ရားလူဝင်မှုကြီးကြပ်ရေးနဲ့အမှုဖွင့်ထားတဲ့အခြေအနေကိုရဲမှုချုပ်ဇော်ခင်အောင်ရဲ့ပြောပြချက်နဲ့တူထုတ်လွှင့်ပေးမှာပါအိန္ဒိယကအာတန်ရိုင်ဖယ်တပ်က AA တပ်ဖွဲ့ဝင်တွေကိုဖမ်းဆီးပြီးမြန်မာစစ်တပ်ကိုလွှဲပြောင်းပေးနေတာ KNU ကရင်လက်နက်ကိုင်အဖွဲ့လိုယူဆရတဲ့အဖွဲ့တစ်ခုကမွန်ပြည်သက်စခန်းကိုဝင်ရောက်ပစ်ခတ်မှုဖြစ်နေတာတခါဒီမိုကရေစီစံနဲ့မကန့်ညီတဲ့ဥပဒေတွေကိုပြင်ဆင်ပေးဖို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကအစိုးရကိုတောင်းဆိုလိုက်တာစတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာပါအခုရန်စုံတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြမွန်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်ဒုတိယသမ္မတမိုက်ပင်းစ်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေရိုဟာတူရကီနိုင်ငံအန်ကာရာမြို့တော်မှာတူရကီသမ္မတရစ်ချစ်တိုင်ရဲ့အာရဝန်နဲ့ဒီကနေ့ပဲတွေ့ဆုံပါတယ်တွေ့ဆုံမှုနဲ့ပတ်သက်လို့အသေးစိတ်ကိုတော့လက်တလုံးမသိရသေးပါဘူးတွေ့ဆုံမှုမတန်ခင်မှာပဲတူရကီသမ္မတကတော့စီးရီးယားနိုင်ငံထဲမှာတူရကီရဲ့စစ်စင်ရေးတွေကိုဆက်လက်သွားမယ်အကြောင်းလည်းပြောဆိုထားတာပါတူရကီရဲ့ထိုးစစ်တွေကိုရက်ဆိုင်မှုဖိအားပေးမဲ့အမေရိကန်စစ်မြေကိုယ်စားလှယ်ဖွဲ့ရဲ့ခီးစဉ်ကိုတော့တူရကီသမ္မတနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့တယ်လီဖုန်းဆက်စကားပြောပြီးစီစဉ်ခဲ့ကြတာဖြစ်ပါတယ်သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာစတင်နေတဲ့စစ်စင်ရေးတွေကိုအဆုံးသတ်ပြီးညှိနှိုင်းဖြည့်ရှင်းနိုင်အောင်ချက်ချင်းပြစ်ခတ်ရစဲသွားဖို့တောင်းဆိုထားတာပါတူရကီနိုင်ငံမှာဆက်စွန်းနေတဲ့ခြေပုံကန်နေတဲ့စီးရွားခြေဆိုင်ကတ်တပ်ဖွဲ့တွေကိုတူရကီဆိုရကအချမ်းပတ်သမားတွေဖြစ်သတ်မှတ်ထားပြီးငင်းချိုင်းနေဦးလို့အမည်ပေးထားတဲ့စစ်စင်ရေးကိုစတင်နေတာလည်းဖြစ်ပါတယ်ဒါမှမဟုတ်ကတ်တပ်ဖွဲ့တွေကအဲစစ်ဆန်စစ်သွေးကြတွေကိုချိန်မုံရမှာအမေရိကန်ရဲ့အထက်ကမဟာမိတ်လည်းဖြစ်ပါတယ်စစ်စင်ရေးတွေရပ်ဖို့အမေရိကန်ရဲ့တောင်းဆိုချက်ကိုတော့တူရကီသမားကလက်မခံပါဘူးအမေရိကန်ထုသမားနဲ့ကိုယ်စားအဖွဲ့ကိုတွဲဆုံမှာမဟုတ်ပဲသမားထရန့်ကိုယ်ရင်လာရင်သာတွဲမယ်ကြောင်းလည်းတူရကီသမားကအစောပိုင်းမှာပြောဆိုခဲ့တာဖြစ်ပါတယ်ဒါမှမဟုတ်နောက်ပိုင်းမှာတော့တွဲဆုံမှုစီစဉ်ထားတဲ့အကြောင်းတူရကီသမားရုံးကထွတ်ထလူမှုကွန်ရက်ကနေပြင်ဆင်သတင်းထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်သမားထရန့်ကတော့ဒီနေ့တွဲဆုံမှုအောင်မြင်မှုရမယ်လို့ညွှန်လင်းတဲ့အကြောင်းနဲ့တူရကီဘက်ကထိုးစစ်တွေမရရင်တူရကီနိုင်ငံပေါ်အရေးယူတန်းကပ်ဖို့ပြင်ဆင်ထားတဲ့အကြောင်းလည်းသတိပေးပြောဆိုထားပါတယ်
EU ရပ်ပါသမဂ္ဂနဲ့ဗြိတိန်အစိုးရကြားနှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုတွေရရှိသွားပြီလို့နှစ်ဖက်ကောင်းဆောင်တွေကကြေညာခဲ့ကြပါတယ်။ဗြိတိန်အရေးကိုကိုယ်တိုင်ပြန်လည်ဆုံးဖြတ်နိုင်မဲ့အသိကိုကောက်မွန်တဲ့သဘောတူညီချက်ဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကဖော်ပြပြောဆိုပါတယ်။ဒီသဘောတူညီချက်ကိုဗြိတိန်ပါလီမန်မှာစနေနေ့အတည်ပြုတင်ကြောင်းနဲ့ဒါမှအစိုးရအနေနဲ့တခြားအရေးကြီးတဲ့ကိစ္စတွေပေါ်အာရုံစိုက်နိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ EU နဲ့ဗြိတိန်နှစ်ဖက်လုံးအတွက်မျှတတဲ့သဘောတူညီချက်ဖြစ်တယ်လို့ယောဘကော်မရှင်ဥက္ကဋ္ဌရောင်ကလော့ရောင်ကာကလည်းပြောကြားပါရယ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာ EU အဖွဲ့ဝင်28နိုင်ငံလုံးကခေါင်းဆောင်တွေဒီကနေ့ထိပ်သီးဆွေးနွေးပွဲမှာဒီသဘောတူညီချက်ကိုအတည်ပြုတဲ့နယ်လို့လည်းသူကတိုက်တွန်းခဲ့ပါရယ် EU ရဲ့ကုန်သွယ်ရေးလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်စီးနှင်ဥပဒေတွေကိုမထိခိုက်စေဘဲမြောက်ပိုင်းအိုင်ယာလန်နယ်နဲ့အိုင်ယာလန်နိုင်ငံတို့ကြားမှာနေဆက်အတားဆီးတွေထားရှိရေးကိုရှောင်ရှားမှဖြစ်ကြောင်းနဲ့မြောက်ပိုင်းအိုင်ယာလန်နဲ့အနေနဲ့ဗြိတိန်ရဲ့ကုန်သွယ်ရေးဥပဒေတွေအောက်မှာရှိမှဖြစ်တယ်လို့ EU ဘက်ကအဓိကညှိနှိုင်းရေးမှူးမစ်ရှဲဘာနီယဲကသတင်းစာရှင်းလင်းပွဲမှာရှင်းပြသွားပါတယ်။အိုင်ယာလန်ကျွန်းငြိမ်းချမ်းရေးတည်ငြိမ်ရေးကိုအပြည့်အဝကာကွယ်သွားမှဖြစ်တယ်လို့သူကပြောသွားပါတယ်။ဗြိတိန်ညွန်ပေါင်းဆွေးရတဲ့မှာပါတဲ့မြောက်ပိုင်းအိုင်ယာလန်နယ်ကအဓိကပါတီတစ်ခုဖြစ်တဲ့ DUP ပါတီကတော့ EU နဲ့ဗြိတိန်အစိုးရကြားအခုရရှိတဲ့သဘောတူညီချက်တွေကိုလက်မခံနိုင်ဘူးလို့ပြောကြားခဲ့ပါတယ်။ဗြိတိန်ကအဓိကအတိုက်ခံပါတီနှစ်ခုဖြစ်တဲ့ Labour နဲ့ Liberal Democrats ပါတီတို့ကလည်းသဘောတူညီချက်တွေကိုပယ်ချခဲ့ပါတယ်။နယ်စပ်အတားဆီးတွေထားရေးမထားရေးကိစ္စကြောင့်အရင်ရထားတဲ့နှုတ်ထွက်ရေးသဘောတူညီချက်အပေါ်ဗြိတိန်ပါလီမန်မှာအတိမပြုနိုင်ခဲ့ကြတာဖြစ်ပါတယ်။
အမေရိကန်နိုင်ငံရေးလောကမှာထင်ရှားတဲ့အောက်လွတ်တော်မှအလျှာကမ်းမင်းစာအသက်66နှစ်အရွယ်မှာပဲကွယ်လွန်သွားပါပြီ။ချင်းတော်ကြာခန်းစားနေရတဲ့ကျန်းမာရေးပြဿနာတွေကြောင့်ကွယ်လွန်သွားတာဖြစ်တဲ့ကြောင့်လည်းသူရုံးကဒီကနေ့ပဲကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။စက်တင်ဘာလနောက်ပိုင်းမှာတော့စစ်ကကုသမှုခံယူခဲ့ရတာကနေပြန်လည်နလန်းထူလာပြီးဒီသတင်းပတ်တဲ့ကွန်ဂရက်စ်လွှတ်တော်ညီလာခံနေပြန်ဆတဲ့အခါဝါရှင်တန်ကိုပြန်လာဖို့စီစဉ်ထားတဲ့ကြောင့်လည်းဘော်တီမိုးဆန်းစ်သတင်းစာကိုပြောခဲ့ပူပါရယ်။မေရီလန်းပြည်နယ်ပေါ်တီမိုးမျိုးသားလွတ်တော်မှကမ်းမင်းစာအလွတ်တော်မှစီရင်ထင်ထင်းနဲ့အစိုးရပြည်ထောင်လေးကော်မတီမှာဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။ဒီကော်မတီကသမ္မတဒေါ်နယ်ထရန့်ပေါ်တရားစွပ်စွဲနိုင်ရေးစုံစမ်းမှုတွေကိုဦးဆောင်နေတာပါ။1996ခုနှစ်ကစလို့လွတ်တော်မှဖြစ်လာခဲ့တဲ့ကွာလာလွန်ပါကမ်းမင်းစာဟာဝါ့တက်သူနဲ့မေလန်ဥပဒေတက်သူတို့ကနေဖွဲ့ရခဲ့ပြီးမေလန်ပြည်နယ်အလွတ်တော်မှဖြစ်နေတဲ့တာဝန်ယူခဲ့ပူပါတယ်။သမ္မတထရန့်ရဲ့လူမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေအထူးဖြင့်ဒီကနေ့ဇူလိုင်လအလဲမှာတော့မက္ကဆီကိုနိုင်ငံနဲ့နယ်စပ်ကချင်းနေနဲ့ပတ်သက်လို့လွတ်တော်မှာကျန်းမာပွဲတွေကျင်းပပြီးစုံစမ်းခဲ့တဲ့အတွက်လည်းသမ္မတထရန့်ကသူ့အပေါ်တူတာလူမှုကွန်ရက်ကနေအပြင်းထန်ပုတ်ခတ်တက်ခိုက်တာခံခဲ့ရဘူးပါလေ။နယ်စပ်ကနေနိုင်ငံထဲကိုတရားမဝင်လာသူတွေကိုထားတဲ့ထိန်းသိမ်းစခန်းတွေရဲ့အခြေအနေနဲ့ခွဲခြားခံထားရတဲ့ကလေးငယ်တွေရဲ့မိဘတွေဘယ်နေရာမှာရှိနေလဲဆိုတာတွေကိုအစိုးရကမှတ်တမ်းအကြကြနနမထားတဲ့အပေါ်မှာအမိမြင်လုံးကျော်ရေးယာယီချီးခဲ့အပေါ်ကော်မတီဥက္ကဋ္ဌကမ်မင်းစ်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာလည်းဖြစ်ပါတယ်။ဒီနောက်မှာတော့ဒေါ်နယ်ထရန့်ကလွတ်တော်အမတ်ကမ်မင်းဟာတိတ်ကိုပိုချအနိုင်ကျင့်သူဖြစ်နေပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းနိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီတွေမှာ EU ဆိုင်ရာအမေရိကန်သံအမတ်ကြီး Gordon Sondland အခုလာရောက်ပြီးတော့လွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဖြေကြားနေပါတယ်။သူအပါအဝင်နိုင်ငံသားရေးဌာနတာဝန်ရှိသူတွေအနေနဲ့လွှတ်တော်ကော်မတီတွေမှာသွားပြီးမေးခွန်းတွေမဖြေဖို့နိုင်ငံသားရေးဌာနကပြီးခဲ့တဲ့တစ်ပတ်ကတားမြစ်ထားတာပါ။ဒါပေမဲ့ဒီကနေ့မှာတော့အောက်လွှတ်တော်ထောင်လိုင်းရေးကော်မတီ၊နိုင်ငံသားရေးကော်မတီနဲ့စီကံထိန်းသိမ်းရေးကော်မတီစတဲ့ကော်မတီ၃ခုမှသံအမတ်ကြီး Gordon Sondland ကိုတကပိတ်နေမြန်းနေပါတယ်။ယူကရိန်းနဲ့ပတ်သက်လို့သမ္မတရဲ့ပုဂ္ဂိုလ်ရေးရှေ့နေရူဒီဂျူလီယာနီနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်သမ္မတထရမ့်ကတန်တမန်တွေကိုညွှန်ကြားခဲ့တယ်လို့အပြင်ကိုပေါက်ကြားတဲ့အဖွင့်ပြောကြားချက်ထဲမှာတန်အမတ်ကြီးဆွန်လန်ကပြောကြားထားပါတယ်။သမ္မတထရမ့်ကသူ့ကို EU တန်အမတ်တာဝန်မပေးခင်တော့ကသူ့ကတန်တမန်အတွေ့အကြုံလုံးဝမရှိခဲ့ပါဘူး။လာမယ့်ရွေးကောက်ပွဲမှာသမ္မတထရမ့်နဲ့အပြိုင်သမ္မတလောင်းအရွေးခံမဲ့သူဖြစ်လာနိုင်တဲ့ဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအပေါ်ဆုံးဆန်းမှုတွေကိုဘယ်လိုလုပ်တည်နေဆိုတာယူကရိန်းကောင်းဆောင်တွေကိုအကြံပေးခဲ့သူတချို့ထဲမှာတန်အမတ်ကြီးဆွန်လန်လည်းပါပါတယ်။မနေ့ကတော့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့ထိတ်တဲ့အကြံပေးဟောင်းတစ်ယောက်ကသူပြီးခဲ့တဲ့တပတ်ကဂျာရုကနေနှုတ်ထွက်လိုက်တာဟာနိုင်ငံသားရေးဌာနအတွင်းမှာနိုင်ငံရေးတွေတိတ်များလာတဲ့အပေါ်ဘဝင်မကျလို့ဖြစ်တယ်လို့အောက်လွှတ်တော်မှစုံစမ်းနေတဲ့အမတ်တွေကိုပြောကြားခဲ့ပါတယ်။အထူးသဖြင့်အများလေးစားတဲ့ယူကရိန်းဆိုင်ရာအမေရိကန်တပ်အမတ်ကြီးမရီအီဗန်နော့ဗစ်ကိုသမ္မတထရမ့်ကဂျာရုကနေဖယ်ရှားခဲ့တာကြောင့်သူဂျာရုကနေနှုတ်ထွက်ဖို့အတွက်နောက်ဆုံးဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9309 951 kHz 585တို့ချင်းစနေတနင်္ဂနွေမှာ190 kHz 1509မှာလည်းပြောထုတ်လွှင့်ပေးပါရစေ
။ VOA မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရုရှားနိုင်ငံမြောက်ပိုင်းကလေဝဲဆန်သက်စကန်တခုနီးကန့်တတ်နေမြေတဲ့အမေရိကန်တန်တမန်သုံးယောက်ဝင်ရောက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မော်စကိုမြို့တော်ကအမေရိကန်တန်ရင်ကိုရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတရားဝင်အကြောင်းကြားမှဖြစ်တဲ့အကြောင်းရုရှားစိုးရိမ်သတင်းဌာန TASS ကဖော်ပြလိုက်ပါတယ်။အမေရိကန်စစ်တပ်မှုနဲ့ရေတပ်ဆိုင်ရာတပ်မှုတို့ပါဝင်တန်တမန်သုံးယောက်ကတော့ပြီးခဲ့တဲ့ဩဂုတ်လတဲ့ပောက်ကွဲမှုကြောင့်နျူကလ িয়ার ကျွမ်းကျင်တို့လူသမား9ဦးသေဆုံးခဲ့တဲ့ရုရှားနိုင်ငံအာတိတ်ဒေသဆာဗာရိုဗစ်မြို့ကလေဝဲတင်မောခြင်းအနီးခေတ္တထင်းထင်းမင်းမြန်းခဲ့ပြီးအောက်တိုဘာ14ရက်နေ့မှာပဲယထာတစဉ်နဲ့ပြန်ပို့ခံခဲ့ရတာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကတော့တပ်တမန်တွေဟာတရားဝင်ခီးသွွားခဲ့ကြတာဖြစ်ပြီးရုရှားအာဏာပိုင်တွေကိုကျူးကျင်းအကြောင်းထားကြားထားခဲ့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်တပ်တမန်တွေရဲ့ခီးစဉ်အသေးစိတ်ကိုတော့ထုတ်ဖော်မပြောပါဘူးရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့တပ်တမန်တွေတွားရောက်ဖို့စီစဉ်ထားတဲ့မြို့နယ်ကီလိုမီတာ40ကျော်လောက်အကွာကန့်တတ်နေမြေထဲမှာသူတို့ကိုတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါတပ်တမန်3ယောက်ကိုပြန်လွတ်မပေးခင်မှာအထောက်အထားတွေကိုစစ်ဆေးခဲ့တဲ့အကြောင်းလဲ Russian Interfax သတင်းကဖော်ပြပါတယ်နိုင်ငံသားတွေကိုတွားခွင့်မပြုတဲ့ကန့်တတ်နေမြေထဲ American တပ်တမန်တွေ CN ချူပေါက်ဝင်ရောက်ခဲ့တယ်လို့ရုရှားအာဏာပိုင်တွေကမတင်ငါဖြစ်ခဲ့တာဖြစ်တဲ့အကြောင်းလဲ Test သတင်းဌာနကနှိစက်သူတူကိုကူကပ်ပြီးဖော်ပြထားပါတယ် ရုရှားနိုင်ငံကြ ాయి ဝန်ကြီးဌာနကတော့အမေရိကန်တန်တမန်နီယာခီးစင်နဲ့ပတ်သက်လို့ရုရှားအာဏာပိုင်တွေကိုကြိုတင်အကြောင်းကြားထားပေမဲ့လမ်းမပြီးတခြားတနေရာကိုရောက်သွားတာဖြစ်ကောင်းဖြစ်နိုင်တဲ့အကြောင်းလဲ Interfax သတင်းကဖော်ပြထားပါတယ်
အမေရိကန်ကိုအလုတ်ကိစ္စနဲ့လာရောက်ကြတဲ့တရုတ်တန်တမန်တွေအစိုးရအရာရှိတွေအနေနဲ့အမေရိကန်ကဒေသန္တရအဆင့်ပြည်နယ်နဲ့ဗဟုအစိုးရအဆင့်အရာရှိတွေအပြင်ပညာရေးနဲ့သုတေသနဌာနတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်ဆိုရင်အမေရိကန်နိုင်ငံသားရေးဌာနကိုကြိုတင်အကြောင်းကြားရတော့မှာဖြစ်ပါတယ်တွေ့ဆုံမှုတွေအတွက်ခွင့်ပြုချက်တောင်းခံစရာမလိုပေမဲ့အတိပေးရမယ်လို့ညွှန်ကြားချက်ထုတ်ပြန်လိုက်တာပါတရုတ်နိုင်ငံကိုသွားကြတဲ့အမေရိကန်အစိုးရအရာရှိတွေကတော့အဲ့ဒီလိုမျိုးတွေ့မယ်ဆိုရင်ခွင့်ပြုချက်ယူရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနအကြီးအကဲအရာရှိတယောက်ကတော့တရုတ်အစိုးရရဲ့ကန့်သတ်ချက်အပေါ်အမေရိကန်ဘက်ကတုံ့ပြန်တဲ့အနေနဲ့ညွှန်ကြားချက်သစ်ထုတ်ပြန်လိုက်တာဖြစ်ပြီးတော့တရုတ်မှာရှိနေတဲ့အမေရိကန်တပ်သမားတွေကိုပို့ပြီးလွတ်လွတ်လပ်လပ်ဆောင်ရွက်သွားလာခွင့်ပြုဖို့မျှော်လင့်တယ်လို့သတင်းတောက်တွေကိုတယ်လီဖုန်းပေါ်ကနေရှင်းလင်းခဲ့ပါတယ်။အမေရိကန်တပ်သမားတွေဟာသူတို့လုပ်ငန်းတွေအတွက်တရုတ်နိုင်ငံကအရေးပါတဲ့ဒေတာဆိုင်ရာအစိုးရအရာရှိတွေပညာရေးနဲ့သုတေသနဌာနတွေကလူတွေအပါအဝင်အလွှာအသီးသီးကလူပုဂ္ဂိုလ်တွေနဲ့လွတ်လွတ်လပ်လပ်တွေ့ဆုံခွင့်မရတဲ့အကြောင်းနဲ့ကြိုတင်ခွင့်ပြုချက်တောင်းခံပေမဲ့မကြာခဏပယ်ချခံရတဲ့အကြောင်းကိုလည်းသူကပြောပြပါတယ်။ကန့်သတ်ချက်တွေကိုတရုတ်နိုင်ငံကပြီးခဲ့တဲ့သတင်းပတ်ထက်မှထုတ်ပြန်ခဲ့တာဖြစ်ပြီးအကြောင်းကြားစာကိုတော့အမေရိကန်နိုင်ငံသားရေးဌာနကပို့ထုတ်နေတော့ကလက်ခံရရှိပါတယ်။ဒါပေမဲ့ဝါရှင်တန်မြို့တော်ကတရုတ်တန်ယုံကတော့အမေရိကန်ရဲ့အခုနောက်ဆုံးကန့်သတ်ချက်ဟာတန်တမန်ရေးရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ရာရောက်တဲ့အကြောင်းတွစ်တက်လူမှုကွန်ရက်ပေါ်ကနေတုံ့ပြန်ခဲ့ပါတယ်။
ဟောင်ကောင်မှာဒီမိုကရေစီရဲ့လူလာရဲ့လွတ်တော်အမတ်ကြီးရဲ့အပြင်းထန်ကန့်ကွက်ဆန္ဒပြမှုတွေကြောင့်အုပ်ချုပ်ရေးမှူးကယ်လန်ဒီကနေ့လဲလွတ်တော်တွေကနေထွက်ခွာသွားခဲ့ရပါတယ်။ငါးလနီးပါးကြာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကြုံရတဲ့ဟောင်ကောင်မှာဆန္ဒပြခေါင်းဆောင်တကူကိုအသက်အန္တရာယ်ဖြစ်လာတဲ့အထိတိုက်ခိုက်တဲ့ဖြစ်ရတဲ့ကြုံရပြီးတော့လွတ်တော်တွေမှာကန့်ကွက်မှုတွေလည်းပုံမပြင်းထန်လာခဲ့တာပါ။ဒီမိုကရေစီရဲ့လူလာရဲ့လွတ်တော်အမတ်ကြီးကအုပ်ချုပ်ရေးမှူးရဲ့လက်မှာသွေးစွန်းနေတဲ့ပုံတွေပါတဲ့ဆိုင်းဘုတ်တွေကိုကန့်ဆောင်ပြီးအော်ဟစ်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေကိုတော့လုံခြုံရေးတွေကလွတ်တော်တွေကနေခေါ်ထုတ်သွားခဲ့ကြပြီးဒီကနေ့လွတ်တော်အစည်းအဝေးကိုလည်းရက်ဆိုင်လိုက်ရပါတယ်။ဒီကနေ့ဖြစ်ရမတန်ခင်မနေ့တုန်းကလည်းလွတ်တော်မှာအုပ်ချုပ်ရေးမှူးလမ်းကနှစ်ပတ်လည်ချေရမင်းကိုပြောဟိုပြင်ဆင်နေမှာပဲပြင်းပြင်းထန်ထန်ကောက်ွက်ခံခဲ့ရတာကြောင့်မင်းကိုတဝက်တစ်ပြက်နဲ့ဆုံးသတ်ခဲ့ရပြီးနောက်ပိုင်းရုံးမြင့်တန်ကြီးကနေတာမင်းကိုပြောကြားခဲ့ရပါတယ်။
တောင်နှင်းမြောက်ကိုရီးယားအသင်းတို့2022ခုနှစ်အတွက်ကမ္ဘာဖလားဘောလုံးခြေစစ်ပွဲကစားခဲ့ကြတဲ့ပွဲမှာမြောက်ကိုရီးယားအသင်းဘက်ကကစားတာကျန်းလွန်တာကြောင့်စစ်ပွဲဖြစ်နေတယ်လို့ပဲလို့တောင်ကိုရီးယားဘောလုံးအသင်းချုပ်တာဝန်ရှိသူတယောက်ကဖော်ပြပြောဆိုလိုက်ပါတယ်။တောင်ကိုရီးယားအသင်းဘက်ကဘောလုံးကိုကျွမ်းကျွမ်းကျင်ကျင်ကစားပေမဲ့မြောက်ကိုရီးယားအသင်းသားတွေဘက်ကကစားတာကျန်းလွန်ပြီးတော့ဒါမျိုးတစ်ခါမှသူမကြုံခဲ့ဘူးလို့ကိုရီးယားဘောလုံးအသင်းချုပ်ဒူဥက္ကဋ္ဌချွိုင်ယန်အီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။မြောက်ကိုရီးယားနိုင်ငံပျိုရဲမြို့တော်မှာအင်္ဂါနေ့တဲ့ကကစားတဲ့ပွဲမှာနှစ်သင်းလုံးဂိုးမရပဲတည်ရဲကြခဲ့ပေမဲ့အသင်းသားတွေတယောက်မှထိခိုက်ဒဏ်ရာမရပဲအင်ပြန်လာနိုင်တာကအောင်မြင်မှုဖြစ်တယ်လို့တောင်ကိုရီးယားကစားသမားဆွန်ဟွန်မင်းကလည်းပြောပါတယ်။ပြည်သက်9000ဆက်နဲ့ဘောလုံးကွင်းကြီးမှာကစားခဲ့ပေမဲ့လာကြည့်သူတယောက်မှမရှိသလောက်အပြင်ကစားပွဲကိုလည်းဓာတ်ရိုက်ထုတ်လွှင့်ပြသတာမျိုးမရှိခဲ့ပဲသတင်းကိုအမှောင်ချထားခဲ့ပါတယ်ရှင်
။ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကောင်လုံးနဲ့မဆုမြတ်မောတို့ပြောပြပေးသွားကြတာပါရှင်။ခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ကြရပါမယ်။ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကလောက်ကင်မြို့နယ်မှာတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသား18ယောက်ကိုဖမ်းဆီးခဲ့ပြီးအဲ့ဒီထဲက5ဦးကိုတော့ရဲအယောင်ဆောင်မှုနဲ့ပါတရားစွဲထားပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့လောက်ကင်မြို့နယ်မှာတရုတ်မြန်မာနယ်စပ်ကနေတရားမဝင်ဝင်ရောက်သူတွေကိုတက်ရဲနဲ့ပြည်သူ့စစ်ပူးပေါင်းအဖွဲ့တွေက15ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။တရားမဝင်ဝင်ရောက်လာသူတရုတ်နိုင်ငံသား18ဦးကိုဖမ်းဆီးခဲ့ရမှာ9ဦးကိုတော့ရဲအယောင်ဆောင်မှုနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးရှမ်းပြည်နယ်ရဲတပ်ဖွဲ့ကရဲမှူးချုပ်ဇော်ခင်အောင်ကအခုလိုအတည်ပြုပြောပါတယ်
။အဲဒီမှာကျတော့ကျွန်တော်တို့ကိုကြံရဲရှိတယ်ကျွန်တော်တို့ရေတပ်ဖွဲ့အောက်သားဝင်ကိုကဲ့ရဲ့အကြောင်းဆောင်တာပေါ့ဗျာကိုကဲ့ရဲ့တရုတ်တွေလည်းပုံစံတူတာပေါ့စကားပြောတဲ့သူကဖေးလ်စကားပြောတာပေါ့နော်အဲ့ဒီမှာလည်းကျွန်တော်တို့ကကိုကဲ့ရဲ့အင်ဒီယန်နေရာတော့ရှိတယ်အဲ့ဒီမှာကျွန်တော်တို့တပ်ဖွဲ့ဝင်ပေါ့နော်အဲ့ဒါသူတို့အကြောင်းဆောင်တာပေါ့အဲ့ဒါကိုသူတို့ကပြန်ဖမ်းပေးတာပေါ့အဲ့လိုမျိုးယူနီဖောင်းကလည်းကျွန်တော်တို့ယူနီဖောင်းကိုတည်းပြီးတော့လက်ထိပ်တွေပါနေကြိုင်နေအဲ့အားမျိုးပေါ့ဗျာအကြောင်းဆောင်ပြီးတော့မှသူတို့ကမဝေတောင်းတာတွေဘာလို့တောင်းညာလို့လိုက်လုပ်ပြင်ရှင်နေအဲ့ဒါကြောင့်မလို့သူတို့ကအဲ့ဒီတော့မှအခုနေနေဒီကဆွဲတာပေါ့ဗျာ
ဖန်စီရမိတဲ့အထက်မှာရဲဝတ်စုံနှစ်စုံ၊ကြီကာအင်ကြီးတစ်ထည်၊လက်ထိပ်၅ခုနဲ့ဖိုင်ဘာတနက်အတူနှစ်လက်တို့ပါဝင်ခဲ့ပါတယ်။လောက်ကင်မျိုးကရဲရရှိတူကတော့ရောင်ဆောင်သူ၅ဦးကိုရဇသက်ကြီးပုံပ190နဲ့တရားစွဲဆိုပြီးထိန်းသိမ်းထားကြောင်းပြောပါတယ်
။တရားဝင်ဝင်ရောက်လာတဲ့ကြောင်လောက်ကအဆက်၃တင်းနဲ့အမှုဖွင့်နဲ့ပွင့်ပြီးတော့စစ်စစ်ပေါ်ပေါက်ကြရရဇသက်ကြီးပုံပ190နဲ့ဒါတရားထက်ဆွဲတာပေါ့နော်။အဲတရားရုံးရဲ့တရားသူကြီးရဲ့ချုပ်မင့်အရာပေါ့နော်။ဆုံးမရကျွန်တော်တို့ကမြို့မရဲစခန်းမှာအဆုံးအောင်လာတာပေါ့နော
်ရဇသက်ကြီးဥပဒေပုံမှ190ဟာပြည်သူဝန်ထမ်းအဝယ်အစားနဲ့အမှတ်တံဆိပ်ကိုလိမ်လည်လှည့်ပြားရန်ရည်ရွယ်ခြင်းနဲ့ဝစ်စင်ကန်ဆောင်တဲ့အမှုဖြစ်ပြီးဒီဥပဒေပုံမှအရာထောင်ဒဏ်နှစ်နှစ်ဖြစ်စီငွေဒဏ်ဖြစ်စီထောင်ဒဏ်နဲ့ငွေဒဏ်နှစ်ရလုံးဖြစ်စီချမှတ်နိုင်တဲ့အမှုဖြစ်ပါတယ်ကိုကန့်ဒေတာဟာနေဆက်ဒေတာဖြစ်တာကြောင့်တရားမဝင်ခိုးဝင်တာတွေရှိနေပြီးအများစုကတော့လူဝင်မှုကြီးကြပ်ရေးဥပဒေလောကဥပဒေအရာအရေးယူတာဖြစ်ပါတယ်
ကမ္ဘာ့ဆော်ပြပြခဲ့တဲ့တရုတ်မြန်မာနယ်စပ်ကရဲအယောင်ဆောင်မှုကနေပြီးတော့အခုတခါတော့အိန္ဒိယမြန်မာနယ်စပ်ဖက်ကိုလည်းကြည့်ကြရအောင်ပါ။အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်မှာ AA ရခိုင်လက်နက်ကိုင်အဖွဲ့ဝင်တွေကိုအတန်ရိုင်ဖယ်တပ်ဖွဲ့တွေကနေဖမ်းဆီးပြီးမြန်မာစစ်တပ်ဖက်ကိုလွှဲပြောင်းပေးနေတယ်လို့ AA တာဝန်ရှိသူတွေကပြောပါတယ်။အတန်ရိုင်ဖယ်တပ်ဖွဲ့တွေကနေတဆင့်မြဝမြန်မာတပ်စခန်းကိုလွှဲပြောင်းပေးလိုက်တဲ့ AA တပ်ဖွဲ့ဝင်တဦးကတနင်္လာနေ့မှာတေဆုံသွားတယ်ဆိုတဲ့အကြောင်းကိုလည်း AA ဘက်ကပြောပါတယ်။ဒီလိုဖမ်းဆီးရမှာတခြားရခိုင်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP ပါဝင်ပတ်သက်နေတယ်လို့လည်းစွပ်စွဲတာတွေရှိပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်။
အိန္ဒိယမြန်မာနယ်စပ်မီဆိုရမ်ပြည်နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ဝင်တူရာယီတိုက်ခိုနေတဲ့အိမ်တွေမျက်နှာဖုံးသတ်ဆင်ထားတဲ့သူတွေကနေဝင်ရောက်ဆင်းသွင်းပြီးဒီလဆောပိုင်းမှာဖမ်းဆီးခေါ်ဆောင်သွားခဲ့တာပါအဆိုပါဖမ်းဆီးခံရတဲ့အိမ်တပ်ဖွဲ့ဝင်ကိုအတန်ရိုင်ဖယ်တပ်ကနေမြန်မာစစ်သားကိုလွှဲပြောင်းပေးလိုက်ပြီးနောက်ဆုံးအချိန်တွေကိုတော့အိမ်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်မေဂျာဒီနေရဲ့တောင်ဖက်အဆုံးပေါ့အဲ့ဒီလွန်ဒလန်ဆိုတဲ့မြို့မှာအဲ့မှာဒီကျွန်တော်တို့ UL ရဲ့ဖွဲ့ဝင်တယောက်ကသူကကျမ်းမာရေးကိစ္စနဲ့နေပြီးတော့အဲ့မှာသွားတာဥပဒေချင်းတယောက်အိမ်မှာတေးတာအော်တိုဘလတ်6ရက်ညတနာရီနဲ့နှစ်နာရီကြာလောက်ပါပေါ့နော်ဟိုမျက်နှာဖုံးဆွတ်ထားတဲ့လူဟော9ရက်ရှိခဲ့အဖွဲ့ပေါ့နော်အင်္ဂလာပြည်ကဝင်ဖမ်းတဲ့ချိန်မှာသာသနာရေးလည်းပါတာပေါ့နော်ဒီဗမာထောက်လောင်းရေးလို့ယူဆတဲ့သူတွေပါတယ်။အားကြီးပါသွားတဲ့လူကပြိုဝဲနိုင်ဆိုတာဟိုဗမာဘက်ကအပေါခံရတယ်။ပြီးလို့ချင်းအဲ့ဒီမြေဝါစခါမှာဒီလိုဟင်းရဲလောက်ထားပါပဲနော်။နောက်အော်တိုဘလာ6တုံးနေတယ်နော်။အဲ့ဒီတရင်းရလက်ပြင်းနဲ့မှာဒီသူ့ကိုတောင်ပေါ်ကနေပြီးတော့ဗမာစစ်တပ်စခန်းကဆိုက်လာပြီးတော့အဲ့ဒီဂျာလီမှာရှိတဲ့ဇာမာနေပြီးတော့သူတို့ဒီတပ်ချင်းရဲ့ရင်းနေတွေနောက်အထိဟိုမဲ့ပြေချေတွေနေပြီးတော့အပေါင်းလုံးထိပြနေစစ်စင်းပေါင်းတောင်းနေတဲ့သူ့ကိုတတ်လိုက်တယ်လို့သိရတယ်။
ပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့မှာလဲအေအေတပ်ဖွဲ့ကနေအနားယူထားတဲ့လူငယ်နှုတ်ကိုလည်းအတာရိုင်ဖယ်တပ်ဖွဲ့ကဖမ်းဆီးပြီးမြေဝမှာရှေ့ချတဲ့မြန်မာစစ်တပ်ကိုလွှဲပြောင်းပေးခဲ့ပါတယ်။ဒီလောက်ရတဲ့ရှုတ်ချကြောင်းခိုင်တုခကဆက်ပြောပါတယ
်။လူငယ်လေးတစ်ယောက်ကိုသူတို့ဖမ်းတာရှိတယ်။အဲ့ဒီကလေးတွေကဒီမှာလဲသူတို့ကဒီကျမ်းစာရေးရတော့ဒါမခံနိုင်ဘူးသူတို့ကထွက်လာပြီးတော့ပြန်လာလို့ပြီးတော့လက်ခံစားတော့နေ။အဲ့ဒီကလေးတစ်ယောက်ကိုလည်းသူတို့ကဒီစက်တင်ဘာ30ရက်နေ့မှာဒီ KLP အဖွဲ့ဝင်2ယောက်နဲ့ဒီအာဆိုင်တွေပေါင်းပြီးတော့ဖမ်းကြတယ်။ဒီလိုအော်တိုဘလတ်အမေရိကန်မှာဒီလေဝတ်စကောင်းပို့လိုက်တာပဲနော်ခုရွာသားတွေစီကပြရတော့ကတော့သူတို့ကိုလည်းတော့တတ်လိုက်ပြီဆိုပြီးတော့တရင်တွေထွက်နေတာပဲနော်အခုလိုမျိုးအစိုးရတရားရဲ့လေယာဉ်တွေမဟုတ်ခင်နဲ့နော်ရောက်တဲ့အင်းကအဲ့လိုမျိုးလုပ်တဲ့ဥစ္စာကတော့ဒါဘယ်လိုမှလက်ခံနိုင်တဲ့ကိစ္စမဟုတ်ဘူး
အေးတပ်ဖွဲ့ဝင်တွေကိုဖမ်းဆီးတပ်ဖြတ်တဲ့ဆိုတဲ့စွပ်စွဲချက်ပေါ်မှာတပ်မတော်ဘက်ကတည်ပြချက်မရသေးပါဘူးဒီလိုဖွဲ့ဝင်တို့ဖမ်းဆီးခံရတဲ့ဖြစ်စဉ်ဟာတခြားရခိုင်လက်နက်ကိုင်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်ပြည်နယ်လူမျိုးရေးပါတီ ALP ပါဝင်ပတ်သက်လက်ထောက်ချတာဖြစ်နိုင်ကြောင်းခိုင်တုခကဆိုပါတယ်
။ဒီကတော့ ALP ကနေပြီးတော့ဟိုလက်ထောက်ချပြီးတော့ဟိုပြတ်တယ်လို့ယူဆတာပေါ့။ ALP ကနေရောက်ပါတယ်။ခိုင် A ပန်ဆိုတဲ့ဥစ္စာနဲ့နောက်ပြီးလို့ရှိရင်ခိုင်တက်အောင်ဆိုတော့ပေါ့
။ A ဘက်ကဆွဆွဲနေတယ်လို့ဒီဖြစ်စဉ်တွေကိုမသိရှိကြောင်း ALP ဒုဥက္ခခိုင်ဆိုးနိုင်အောင်ကပြောပါတယ
်။အဲ့ဒီတရင်ထောက်ပြန်ထတာရှိတယ်။အဲ့ဒီလူတွေကိုမေ့လို့ကျွန်တော်အစ်ကမသိဘူးလို့ကြားတယ်။
ALP ဟာမြန်မာစိုးရနဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးရေး NCA လက်မှတ်ရေးသူထားတဲ့ဖွဲ့ဖြစ်ပြီး AA လက်နက်ကိုင်ဖွဲ့ကတော့လက်မှတ်မရေးသေးနိုင်သေးပါဘူး။နှစ်ဖက်ဖွဲ့ကြမ်းမှာစစ်ရေးတင်းမာနေတဲ့အခြေအနေမှာရှိနေပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွေတွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် A ဖွဲ့တို့ကြားအပြန်အလှန်ဖမ်းဆီးမှုတွေရှိနေတာပါ။ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရွှေပြည်တိတ်ခီးတဲ့တင်ရင်နဲ့လိုက်ပါလာတဲ့မိသားတပ်ဖွဲ့ဝင်စကူးနဲ့ခီးတဲ့စက်နှူးကိုအေရခိုင်လက်နက်ကိုင်အဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ Pansi ko sang tua ni tu ni, piala lumia bu cobaan ni selu. Jika bi ne soya puan, longchong ini nesa iya wangi, pumuji menangga piawa le.
Saya bi ne soya robya, hari pansi tua ni ayuh. Emro ne di mana ni ayuh, lu yang jauh itu tak ada lagi sena siapa. Lalu jero, anu kan ada peringat ramai ada ujian. Lu aku ya tadi bawa pipa china le, soya ye kau di kau ya no, di ni dia tu, emro ne lu ni le kau di kau, lu bawa.
ที่เราดูแลมาอยู่ตัวเราที่เราทำที่ของเราเนี่ยจ้ะแล้วเราไม่รู้จะเนี่ยเราอย่าบ้าไอ้พี่คุยกับใครดูข้ากันหรอพันสี่ตัวอะไรดูเลยกูลงชงยี่ยาสิสิมุดเลยลูกสาวนี่เสือลูกสาวอะไรตัวนั้นปัตตีโดโรดันโรปะจ้าโรน้องลูกอาเด็กคงยี่ยาสิสิมุดเลยเสือลูกนี่เลยจ้ะสิสิมุดเลยกาลาชิดเด็กจะมาลูกจะโรปะโรดีเช้าดีเจจะบ้ามาเกี่ยวกับมันสิเลยแล้วชีจะทำยังไงด้วยมั้ยมีมาเสตันเนี่ยไอ้พ่อตัวไต้หวันชิบวันนี้เสือพี่ป่าเล Lungjong Yia, Suin Yavare, Nima Sitane, Yakan Lenakan, Iperu, Satalaja, Taipu Pisendre, Ayata Kuzen, Niba, Tisong Hedalo, Tiana Sejo, Tika Tanya, Yajimuri, Shikedalo, Yakan Bina Luto Kuzeleuga, Piovare, Kamia.
India Nama Neza Chinigo, Nago in Piobaga Ravashin, Kuro, Munji Nepegule, Pichamare, Munji Nemian Chowne, Blaton Fight. Pemashire Mumpi did party Sakanakugo, Diminet Sovaima, KNU Puegalo, Yusayare, Lenakai Sound, Tadu, Se Ulaga, Winyao Pika Kerelo, Mumpi did party Gapiovare, KNU Dawinshi Rigaro, a cookies Patelo, Caesar Sepchebi, Bear Puerik, Ne Pikamu Pietuare, Surago, Mati, Ulupiovare, Dijan Piesango, Vio Itrindao, Susuga, Mimian Trin People Tavarisha. မွန်ပြည်နယ်ရင်းမြစ်နယ်မှာရှိတဲ့မွန်ပြည်သစ်မြန်ချောင်းအခြေစိုက်စခန်းနဲ့ဖျားတုံးစုမြို့နယ်ပလဲတုံဖိုက်ကျေးရွာနာကမွန်ပြည်သစ်ပါတီတခွဲရုံတို့ကိုဒီကနေ့မနက်၄နာရီဝင်းချိန်မှာ KNU
ဘက်ကဝင်ရောက်တိုက်ခိုက်ခဲ့တာလို့မွန်ပြည်သစ်ပါတီနိုင်ငံခြားဆက်ဆံရေးတာဝန်ခံနိုင်အေးမွန်ကပြောပါတယ်။ဒီတိုက်ပွဲဖြစ်စဉ်ဒီမှာတော့ထိခိုက်တန်ရာရရှိမှုတွေတော့မကြမ်းမိသေးဘူး။ဒီဖြစ်တဲ့တိုက်ပွဲနှစ်နေရာစလုံးဟာ
ဒီမနက်ဖြစ်ခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးကရင်အမျိုးသားအစည်းအရုံး ဖျားတုံးစုဒေတာတဝိုင်းမှာမွန်ပြည်သစ်ပါတီNMSP နဲ့ကရင်အမျိုးသားအစည်းအရုံးKNU နှစ်ဖက်လက်နက်ကိုင်အဖွဲ့ရဲ့အောက်ခြေတပ်ဖွဲ့ဝင်တွေကြားအခုနေ့ဧပြီလ8ရက်စပြီးအခြေအနေတင်းမာပြီးနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေလည်းရှိခဲ့ပါတယ်။
ပြဿနာဖြစ်တဲ့မယ်ဆိုလို့ရှိရင်အောက်ခြေအချင်းချင်းပြဿနာပုံမှုပြီးတော့မကြီးပါဘူးအတွက်ညှိနှိုင်းပြီးတော့ဆောင်ရွက်ကြဖို့ဒီကနေ့နောက်ဆုံးဖြစ်သွားခဲ့တဲ့နှစ်ဖက်ပြစ်ခတ်မှုနဲ့ပတ်သက်လို့မွန်ပြည်သစ်ပါတီကတာဝန်ရှိသူကိုဘူယိုရီကဆက်သွယ်မေးမြန်းတဲ့အခါထိခိုက်သေးဆုံးမှုရှိကြောင်းပြောပါတယ်။ဒါပေမဲ့ပြစ်ခတ်မှုအတွင်းမွန်ပြည်သစ်ပါတီဘက်ကတဦးကြဆုံးခဲ့
ခဲ့တာပါရှင်။အခုလူခွင့်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။ လူခွင့်ရေးချိုးဖောက်မှုနိုင်ငံရေးအခွင့်အရေးချိုးဖောက်ခံကြရစေအဖြစ်တည်ရှိနေလို့ဒီဒီမိုကရေစီစံနဲ့မကိုက်ညီတဲ့ဥပဒေတွေကိုပြင်ဆင်ပေးရေးနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒါအပြင်နိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးလွှတ်ပေးဖို့နဲ့နိုင်ငံသားအခွင့်အရေးတွေကာကွယ်ပေးတဲ့နိုင်ငံတကာစာချုပ်တွေမှာလည်းအမြန်ဆုံးလက်မှတ
ငံရေးအခွင့်အရေးချိုးဖောက်ခံရမှုစရာရီရှိနေစေဖြစ်တာကြောင့်ဒါဟာစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကတွေ့ဖယ်နေတဲ့လုပ်ရဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြီးခဲ့တဲ့အောက်တိုဘာ16ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ထုတ်ပြန်ကြေညာချက်တစ်စောင်မှာဖော်ပြလိုက်ပါတယ်။နိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖမ်းဆီးထိန်းသိမ်းခံရသူတွေနဲ့တရားရင်ဆိုင်ရသူတွေစာရာရီနဲ့ပတ်သက်တဲ့အစီရင်ခံစာကို AAPP အဖွဲ့ကလာစဉ်ထုတ်ပြန်နေတာပါ။ခင်းနဲ့လိုက်ရောညီထွေမရှိတဲ့အပြင်နိုင်ငံတကာကသတ်မှတ်ထားတဲ့စံချိန်စံညွန်းတွေနဲ့ကန့်ညီခြင်းမရှိတဲ့ဥပဒေတွေကိုပြန်ပြင်ပေးဖို့လိုအပ်နေပြီဖြစ်တဲ့အကြောင်း AAPP ရုံးရဲ့ရန်ကုန်ရုံးတာဝန်ခံဦးအောင်မျိုးကျော်ကပြောဆိုလိုက်ပါတယ်
။ရင်းစစ်စီပုံမာတွေနိုင်လွတ်လုံပုံမာတွေနောက်ဒီ66ကကြီးဒီ95ခပ်ခွေလို95ပုံမာမျိုးတွေပေါ့နော်။ဒီလိုပုံမာမျိုးတွေနဲ့ဟိုဖန်စီခံရတာတရားဆွဲခံရတာတွေကတော်တော်များတာပဲပေါ့ဗျာမဖြစ်တင်ဘူးဒါကြောင့်မို့ဒီလိုဟာတွေကိုဒီဥပဒေကိုအမြဲတမ်းပြန်လဲပြင်ဆင်ဖို့လိုအပ်နေပြီဆိုတော့ကျွန်တော်ထောက်ပြခြင်းနဲ့ဒီလိုပြင်ဆင်ဥပဒေကိုပြင်ဆင်တာတွေမဟုတ်ဘဲနဲ့ကျွန်တော်နိုင်ငံတကာဒီနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးဆိုင်ရာစာချုပ် ICC တရားလိုစာချုပ်မျိုးနောက်ဒီမြန်မာနိုင်ငံစမှုစန့်ကျင်ရေးနဲ့ဆိုင်တဲ့ဒီ UNCD လိုစာချုပ်မျိုးဒီလိုစာချုပ်မျိုးတွေကိုအစိုးရအနေနဲ့အမြန်ဆုံးလမ်းမရေးဖို့လိုအပ်တယ်
ဖန်းစည်းခံရသူနဲ့တရားရင်ဆိုင်နေရသူအယောက်600ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်ဒီလူတွေကိုအမြန်ဆုံးလွတ်ပေးဖို့ကိုလည်းဥောက်မျိုးကျော်ကတောင်းဆိုလိုက်ပါတယ
်လူတိုင်းအုပ်ချုပ်တဲ့သူကအုပ်ချုပ်ခံတဲ့သူကအကုန်လုံးပေါ့နော်လက်နက်ကင်တပ်ဖွဲ့တွေပေါ့အားလုံးဒီဥပဒေရဲ့အောက်မှာတပီးညီတယ်နေထိုင်ပဲဥပဒေကိုအားလုံးကလေးစားလိုက်ရမယ်ဆိုလို့ချင်းလိုချင်တဲ့ဘန်းနိုင်ငံရောက်မှာပါတစုံတစ်ခုချစ်တိုင်းဟို66နဲ့ဆွဲလိုက်မယ်နိုင်ငံလုံးနဲ့ဆွဲလိုက်မယ်ဆိုတာကြီးဖြစ်နေတမျှကာလပတ်လုံးကတော့ကျွန်တော်တို့နိုင်ငံရှေ့ကိုရောက်မှာမဟုတ်ပါဘူ
းလူခွင့်ရေးလှူရှားသူတွေဘက်ကတော့ပြည်သူအစိုးရအနေနဲ့လူခွင့်ရေးကိုလေးစားလိုက်နာပြီးဦးစားပေးစဉ်းစားပေးဖို့တောင်းဆိုလာတာတွေရှိပါတယ်လူအခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ကဒါရိုက်တာတဦးဖြစ်တဲ့ဥအောင်စောဦးကတော့လက်ရှိမြန်မာနိုင်ငံရဲ့လူအခွင့်ရေးအခြေအနေကအရင်ကထက်အားနည်းလာတယ်လို့ပြောဆိုလိုက်ပါတယ်
။ဒီလေဥလီဖြစ်တယ်လို့နောက်ပြဋ္ဌာန်းတဲ့ဥပဒေတွေကလည်းလူအခွင့်ရေးစံချိန်စံညုံနဲ့မညီတဲ့ဟာတွေဖြစ်လာတယ်။ပြစ်မှတ်ထားတာကလူပြည်တကြလှုပ်ရှားသူတွေကိုပြစ်မှတ်ထားတာတွေကိုတွေ့ရတယ်။ဒါမျိုးတွေကအစိုးရဒီမိုကရက်တစ်အစိုးရလက်ထက်မှာပို့ပြီးတော့များလာတာကိုတွေ့ရတယ်။
AAPP ရဲ့ထုတ်ပြန်ချက်အရစက်တင်ဘာလအတွင်းအမှုဖွင့်တရားစွဲခံရသူ16ဦးရှိရမှာငိမ့်စုစီဥပဒေပုံမှန်19စက်တွေဥပဒေပုံမှန်66ကားတို့နဲ့အမှုဖွင့်ခံထားရသူ14ဦးထိရှိတယ်လို့ဆိုထားပါတယ်။ဒါ့အပြင်စက်တင်ဘာလထဲမှာပဲဖမ်းဆီးခံရသူ18ဦးထိရှိခဲ့ပြီးငိမ့်စုစီဥပဒေပုံမှန်19နဲ့တက်ကြွလှုပ်ရှားသူနဲ့အရသာစုစုပေါင်း6ဦးဖမ်းဆီးခံရတယ်လို့ဆိုပါတယ်။စက်တင်ဘာလတစ်လအတွင်းထဲမှာရင်ပြည်တံချမှတ်ခံရသူ16ဦးထိရှိကငိမ့်စုစီဥပဒေပုံမှန်19ရာဇသက်ကြီးဥပဒေပုံမှန် 905 ခါခွေ 905 ကတို့နဲ့တက်ကြွလှုပ်ရှားသူ5ဦးတို့ပြည်တံချမှတ်ခံခဲ့ရပါတယ်စက်တင်ဘာလတစ်လအတွင်းအားလုံးကိုပြန်ကြည့်လိုက်မယ်ဆိုရင်နိုင်ငံရေးအကျဉ်းသား56ဦးအကျဉ်းချခံခဲ့ရသလိုတက်ကြွလှုပ်ရှားသူ189ဦးကတော့ထောင်တွင်းကနေအမှုရင်ဆိုင်နေရပြီး363ဦးကတော့ထောင်အပြင်ကနေအမှုရင်ဆိုင်နေရတယ်လို့ AAPP ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ရှင
်။မိခပြောပြခဲ့တာပါရှင်။ကျွန်တော်တို့ VOA ကိုစာရက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်သိချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တာမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိ 9.3 မီတာ 32.40 48အပြင် ဒုတိယနိုင်ငံဝက်မှာဆိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ18ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Farmis News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့ကျမရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလှော်ကဏ္ဍမှာတော့တနိုင်ငံလုံးအပြစ်ရက်စဲရေးသဘောတူစာချုပ်ကိုလူလူကဘလောက်မိခိုအားထားနိုင်မလဲဆိုတာနဲ့ပတ်သက်လို့
နိုင်ငံကြီးရဲ့ပြဿနာကိုဖြေရှင်းဖို့ဆိုတာဟာလက်နက်နဲ့ဖြေရှင်းနိုင်တာမဖြစ်ဘူးနော်တွေ့ဆုံဆွေးနွေးပြီးတော့မှပဲဖြေရှင်းနိုင်တယ်ဆို
ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးပွဲတွေမှာတောက်လျှောက်ပါဝင်လာခဲ့သူပြည်ထောင်စုအင်စတီကျူကဥခွန်ဆိုင်ရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသတီးတီးကသတင်းစုံလင်ကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ကျမကြီးကန္နာကိုနားဆင်ကြရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အကျော့တက်ယောဂအပိုင်းနှစ်ကိုတင်ပြပေးထားပါတယ်ဒီအကျော့တက်ယောဂနဲ့တခြားဆင်တူယောမယောဂတွေနဲ့ကွဲပြားအောင်စစ်ဆေးကြည့်ဖို့လိုပါတယ်တခြားယောဂတွေနဲ့တွဲပြီးတော့ဖြစ်နေလဲဆိုရင်လည်းတွဲပြီးတော့ကုသဖို့လိုအပ်ပါတယ်အကျော့တက်ဇကျော့တက်ယောဂကိုခွဲခြားဆုံးဖြတ်နိုင်မဲ့စစ်ဆေးကုသမှုတွေအကြောင်းနဲ့ဘယ်လိုကုသနိုင်မလဲဆိုတာတွေကိုစေတက္ကသိုလ်တိအယိုးအကျော့အစစ်စေပညာဌာနပါမောက္ခဌာနမှုဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့အယိုးအကျော့အစစ်ချစ်စိုးတမတော်ကြီးပါမောက္ခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့ဒီအကျော့တက်ယောဂအကြောင်းကိုပြောခဲ့တဲ့နေရာမှာပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးဒီယောဂဖြစ်ရခြင်းအကြောင်းရင်းနဲ့ကာကွယ်ဖို့နီလန်းနောက်ယောဂဆုံးဖြတ်ဖို့လွယ်ကူစေနိုင်တဲ့လက္ခဏာတွေအကြောင်းကိုပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးယောဂဆုံးဖြတ်ဖို့ခက်ခဲစေနိုင်တဲ့လက္ခဏာတွေရှိတဲ့အနေထားမှာထပ်စစ်ဖို့လိုအပ်တာတွေနဲ့ကုသမှုအကြောင်းကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီယောဂဆုံးဖြတ်ဖို့ခက်နေတဲ့လက္ခဏာလေးချာမှာဘာတွေထပ်စစ်ဖို့လိုလဲဆရာ။
ဖြစ်တယ်လို့ပြောလို့ရတာကဒီလိုမျိုးဓာရဏီယာဆယ်ခုတော့ရှိနိုင်တယ်။ဒီမှာတစ်ခါကသူ့ရဲ့မှာဆစ်ကြည့်လို့တွေးပြနေလို့ခေါ်ရဲ့ဣရတာများနေတယ်ဆိုလို့ရှိရင်တော့အသူရောယောင်ယောဂလည်းဖြစ်နိုင်တယ်။ဒါလူကြီးတွေအသက်50ကျော်တဲ့လူတွေမှာဖြစ်တတ်တယ်။ယောဂတခုရှိနေတယ်။သူရောယောင်ပြီးတော့ကျသားကြီးတွေနားနေယောဂပါနော်ဖြစ်တတ်။ဒါကြောင့်တကယ်တမ်းဆုံးဖြတ်ဖို့ဆိုရင်တော့exclusion လို့ခေါ်တာပေါ့ဒီယောဂနဲ့လည်းတူပါမယ်တစ်ခါကလည်းဒီနေ့ယောဂကြီးလည်းမရှိဘူးဆိုအောင်ရှာမယ်ဆိုတဲ့အကြောင်းအဲသူ့ကိုနာမည်တက်တော့မယ်ဆိုလို့ရှိရင်တစ်ခါကဒီဘက်နာမဟုတ်ကြောင်းခေါက်ယောဂမဟုတ်ကြောင်းဒီနေ့ဖြားနာယောဂလည်းမဟုတ်ကြောင်းဆိုတော့သွေးဖြည့်ကြည့်ရတယ်သွေးဖြည့်ကြည့်လဲဆိုတော့ခန္ဓာရင်းရှင်နေကြ uric acid တို့ rheumatoid factor တို့ antigen receptor ကိုလည်းရည်ရွယ်လေးမနာဖြစ်တဲ့ဟာတို့စီးလို့ဆေးချပြီးတော့မှာအဲ့ဒီပုံကလည်းကောင်းနေတယ်။နောက်ဒီကကသွေးပြင်းနှုံပေါ့။ ES ကလည်း20မကျော်ဘူး။နာရလည်းနာရနေရတယ်20ကျော်နေတယ်။အဲ့လိုနှစ်ဖက်ပြောရအဲဒါဆိုရင်တော့ထိကြသွားပြီ။ဒါကြောတဲ့ယောဂပဲလို့ပြောလို့ရပါတော့
။ဟုတ်ကဲ့ဆရာ။အဲ့တော့နောက်ထပ်ယောဒီခွဲခြားသိနိုင်ဖို့စစ်ဆေးသင့်တဲ့လက္ခဏာတွေရှိသေးလားဆရာ
။ဟုတ်ကဲ့ပို့ပြီးတော့သိအောင်လုပ်လို့ရတာကလေ။သူကအောင်ရိုးတွေတောင့်တင်းတာဖြစ်နေတဲ့ကြောင်။အောင်ရိုးတွေကအလုပ်ပို့လုပ်နေတာပေါ့နော်။လုံးပို့လုံးနေရတဲ့အခါမှာသက်သားအောင်ရိုးတွေတင်းနေမှုဘူးဒီမြင့်ဘိုက်ရဲကိုသွားတဲ့အောင်ရိုးတို့ဒီအုံမောင်းကိုသွားတဲ့အောင်ရိုးတို့လည်းတင်းလာတာပေါ့လေဆိုတော့တင်းလာတဲ့အခါကျတော့သူကလက်တီစီစကြိုးတွေတိုက်ကြတယ်မကဘဲနဲ့ဒီစာမေးကြည့်လိုက်လို့ရှိရင်အဆိုင်ရလည်းမကောင်းဘူးသူမင်းစားတာနဲ့ပိုင်တာလေဒီအင်္ဂါကိုတန်းပြရတယ်အဲနောက်ပြီးတော့ချွေးထွက်တတ်တယ်လေကျင်တတ်တတ်တယ်ပူလိုက်အေးလိုက်ဖြစ်တယ်အဲ့တော့သူကautonomic အောင်ရိုးလို့ခေါ်တယ်အလူရောက်အောင်ရိုးစနစ်နဲ့လေတွေ့ပြီးတော့လက္ခဏာတွေပေါ်တတ်တယ်ခဏကလေးချွေးရလည်းကနေချွေးချွေးဆွဲနေတာမျိုးလိုခြေနေတက်လက်တုံတာမျိုးလိုစားစားပြီးစားမကြည့်တာမျိုးလို ဟုတ်ကဲ့ဆက်အခုလိုဒီယောဂတေချာပြီးတော့ကုသမှုအပိုင်းအောင်ဘယ်လိုရှိလဲဆက်ဒီကကတော့အောင်စိုးတွေကတေချာအနာမရလို့တောင်းတင်ပြီးတော့အကျိုးတက်တာဆိုအောင်စိုးတွေအနာရအောင်ဒီအိတ်ဆက်မှုတွေကိုကြည့်ပေးတဲ့စေတူခေါ်တာပေါ့နော်ဒါကဖိုက်ဆက်ကလစ်လို့ခေါ်တဲ့စေရှိတယ်ဒါကမာဘီမာတော့မိချစ်တလင်းဆိုတဲ့နာမည်လေးလာတာဗျာအဲ့ဒီစေလေးကိုတောက်လိုက်လို့ရှိရင်ညာလို့ရှိရင်အေးရတဲ့ချိန်မှ
ကိုဝင်းမင်းစီစဉ်တိဆက်ပေးနေတဲ့ကျမကြီးစီစဉ်ကိုနားဆင်ကြပြီးတော့နောက်အခုမြန်မာအရေးတုံးသက်ချက်ကိုလည်းဆက်ပြီးတော့နားဆင်ကြပါမယ်ရှင်မြန်မာနိုင်ငံကမြို့ကြီး၅မြို့ကိုမနှစ်ကစစ်တမ်းကောက်ယူထားတဲ့မြို့ပြလူနေမှုဘဝစစ်တမ်းမကြခင်ကထွက်လာပါတယ်ဒီအကြောင်းဦးအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်
ရုပ်ခဲ့တဲ့နှစ်စက်တင်ဘာနဲ့အောက်တိုဘာလတွေမှာရန်ကုန်မန္တလေးမုံရွာနဲ့မော်လမြိုင်နဲ့တောင်ကြီးစတဲ့မြို့ကြီး၅မြို့မှာအာရှပေါင်ဒေရှင်းအဖွဲ့ကစစ်တမ်းကောက်ယူပါတယ်မြို့သူမြို့သား2400ရဲ့လူနေမှုဘဝအကြောင်းမေးခွန်းပေါင်း100ကျော်မေးမြန်းပြီးသူတို့ရဲ့ဖြေကြားချက်တွေကိုမှတ်တမ်းတင်ထားတဲ့95စစ်တမ်း city life survey ဖြစ်ပါတယ်အဲ့ဒီမြို့ဒီ၅မြို့ကမြို့နယ်35နယ်ရဲ့ရပ်ကွက်200ကျော်မှာတိုင်းရင်းသား48မြို့ပါဝင်တဲ့ဘာသာရေးအုပ်စု4စုကိုစစ်တမ်းကောက်ယူပါတယ်ရန်ကုန်မှာ800ကျော်ကိုမေးမြန်းပြီးကြံမြို့4မြို့မှာ400ကျော်စီမေးမြန်းပါတယ်မြို့ပြတွေမှာအလုပ်အကန့်ရဖို့အခွင့်အနားများပြတဲ့အတွက်အလုပ်လက်မဲ့နေပါကြောင်းစာရမ်းမှာပေါ်ပြပါတယ်။အိမ်ပြင်ပမှာအလုပ်မလုပ်တဲ့အမျိုးသမီးဥယေက50ရာခိုင်နှုန်းကျော်ရှိတာမို့အများဆုံးဖြစ်ပါလေ။အမျိုးသားတွေမှာတော့လေးပုံတစ်ပုံလောက်အလုပ်မလုပ်ကြဘူးလို့ဆိုပါလေ။တောင်ကြီးမှာတော့အလုပ်သမား80ရာခိုင်နှုန်းအချိန်ပြည့်လုပ်ကြတဲ့အတွက်အလုပ်လုပ်သူအများဆုံးမျိုးဖြစ်နေပါပဲ။အလုပ်အကန့်ရဖို့အခွင့်ကောင်းရှိတယ်လို့ယုံကြည်သူဥယျမုံရနဲ့မန္တလေးမှာများပြားပြီးရန်ကုန်နဲ့မော်လမြိုင်မှာတော့မင်းမြန်းသူတဝက်ကျော်လောက်ကယုံကြည်မှုရှိကြပါတယ်
။ပညာအစင်တန်းကိုလိုက်ပြီးဝင်ငွေကွဲပြားသွားပုံကိုလည်းစစ်တမ်းမှာဖော်ပြထားပါတယ်။ဝယ်ရသူတဝက်နီးပါးလောက်ဟာအနည်းဆုံးတစ်လကျပ်၄သိန်းခွဲလောက်ပြန်မျှဝင်ငွေရရှိကြပြီးဝယ်မရှိသူတွေထဲမှာဒီလိုဝင်ငွေရသူ15ရာခိုင်နှုန်းလောက်သာရှိပါတယ်။ရန်ကုန်နေအလုသမားတွေဟာဝင်ငွေအကောင်းဆုံးဖြစ်ပါတယ်စစ်တမ်းကောက်ခံရသူ၄ဘုံ၃ဘုံလောက်ဟာပြင်းပြဝင်ငွေတစ်လကိုကျပ်၅သိန်းခွဲအထက်ရရှိသူတွေဖြစ်ပါတယ်ဒီလိုဝင်ငွေရှိသူတောင်ကြီးမှာဆယ်ရာခိုင်နှုန်းသာရှိပါတယ်တောင်ကြီးမှာအလုကန်ရှိသူများပေမဲ့ပြင်းပြဝင်ငွေတစ်လကျပ်၂သိန်းခွဲအောက်မှာရရှိသူတွေဖြစ်ပါတယ်မော်လမြိုင်မုံရွာနဲ့တောင်ကြီးမှာလစဉ်ပြင်းပြဝင်ငွေကျပ်၂သိန်းခွဲနဲ့၃သိန်းခွဲကြားမှာရှိကြပြီးရန်ကုန်နဲ့မန္တလေးမှာပြင်းပြလှစွာကျပ်3သိန်းခွဲကနေ4သိန်းခွဲကြားအထိရှိကြပါတယ
်။ဝင်ဝေးကောင်းပြည်နေရာကင်တင်းအစဉ်ပြေတယ်လို့မြို့ပြလူသားစားကပြောပေမဲ့လူနေမှုစရိတ်မြင့်မားတာကိုတော့သဘောပေါက်ကြပါတယ်။မြို့ပြမှာစင်ရဲချမ်းသာကွာမှုကလည်းကြီးမားလာပါတယ်။ဝင်ဝေးနေသူဟာဝင်ဝေးတဝက်ကျော်ကိုအစားအစာအတွက်သုံးရပါတယ်။ဒါကြောင့်မမျောလင်းပဲကျန်းမာရေးအတွက်ရည်ပေါ်ချက်နှစ်သိန်းပုံကြမယ်ဆိုရင်မပေးနိုင်သူတဝက်နီးပါးရှိနေပါသေး။ရန်ကုန်မှာမပေးနိုင်သူအများဆုံးဖြစ်ပြီးတောင်ကြီးမှာအနည်းဆုံးဖြစ်ပါသေး။လူနေမှုစရိတ်အသက်သာဆုံးမြို့ဟာတောင်ကြီးဖြစ်ပါသေး။ဝင်ငွေနေတဲ့မြို့ပြလူတန်းစားဟာငွေချင်းငါသုံးဆွဲကြတာများပါသေး။လက်စင်ဝင်ငွေတဲ့ပိုးပြီးချင်းငါသူတဝက်ကျော်လောက်ရှိပါသေး။
စင်ရဲချမ်းသာကွာဟမှုကိုရန်ကုန်မော်လမြိုင်နဲ့တောင်ကြီးမှာပြဿနာအဖြစ်သတ်မှတ်သူများပေမဲ့မန္တလေးနဲ့မုံရွာမှာတော့ပြဿနာလို့မြင်သူနည်းပါတယ်ဒါပေမဲ့အလုတ်စ조사ရင်အောင်မြင်မယ်လို့အားလုံးကယူဆကြပါတယ်လူငယ်အုပ်စုမှာ90ရာခိုင်နှုန်းစမတ်ဖုန်းကင်ကြပေမဲ့အွန်လိုင်းရောင်းဝယ်မှုအလွန်နည်းပါပါတယ်အွန်လိုင်းကတစ်ဆင့်ငွေပေးချေသူဥယျာဉ်15ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်အွန်လိုင်းဘဏ်စနစ်ကိုသုံးသူကပြင်းပြ30ရာခိုင်နှုန်းသာရှိတယ်လို့ဖော်ပြပါတယ်မျိုးပြလူတန်းစားတွေထဲမှာအလှဒါနပြုလုပ်လို့စိတ်နဲ့လူမှုဆက်ဆံရေးကောင်းမွန်လို့စိတ်ပြင်းထန်တယ်လို့ဆိုပါတယ်မျိုးပြလူတန်းစားအချင်းချင်းယုံကြည်စိတ်ချသူကတဝက်နီးပါးရှိပြီးအချင်းချင်းမယုံကြည်ရဘူးလို့ပြောသူကနည်းပါတယ်ဒါပေမဲ့အချင်းချင်းယုံကြည်မှုမှာအင်ဒိုနီးရှားစင်ကာပူထိုင်းနိုင်ငံဟာမြန်မာထက်နည်းနေပါတယ
်အခြားဘာသာဝင်နဲ့အခြားလူမျိုးကိုယုံကြည်တဲ့အတိုင်းအတာကတော့တစ်မျိုးနဲ့တစ်မျိုးကွဲပြားခြားနားပါလေကွဲပြားတဲ့ဘာသာဝင်တဲ့လူမျိုးကိုယုံကြည်မှုအရှိဆုံးဟာတောင်ကြီးနဲ့မော်လမြိုင်ဖြစ်ပြီးရန်ကုန်မန္တလေးနဲ့မုံရွာမှာယုံကြည်သူနည်းပါသေး။အကျင့်ပြည့်ခြားစားမှုတွေများတယ်လို့မြို့ပြလူတန်းစားတွေကယုံကြည်ပါသေး။မိမိပိုင်တဲ့အဆောက်အုံရဲ့ခမှန်းတံပိုးကိုကြည့်ပြီးပစ္စည်းကုန်ကောက်ယူရမှာတစ်မျိုးနဲ့တစ်မျိုးအလွန်ကွာခြားပါသေး။စစ်တမ်းမတိုင်မီ6လအတွင်းပစ္စည်းကုန်ဆောင်သူဥယျာဉ်ကိုစီစစ်တဲ့အခါမှာရန်ကုန်ကအနည်းဆုံးဖြစ်နေပါလေပစ္စည်းကုန်အများဆုံးတောင်ကြီးမြို့ကပေးဆောင်ရပြီးမန္တလေးနဲ့မုံရွာကဒုတိယအများဆုံးမော်လမြိုင်ကတတိယအများဆုံးဖြစ်ပါလေစင်ရဲချမ်းသာမရွေးပစ္စည်းကုန်ပေးရပါသေးဒါပေမဲ့ပစ္စည်းကုန်အများဆုံးနဲ့အနည်းဆုံးကွာခြားချက်ဟာရန်ကုန်မှာကျပ်350လာရှိပါသေးအခြားမြို့တွေမှာလည်းကွာခြားချက်ဟာကျပ်900နဲ့1000ကျားမှာသာရှိပါသေးအခွန်ပေးဆောင်တာဟာနိုင်ငံသားရဲ့တာဝန်လို့မြို့ပြလူသားစားတွေကယုံကြည်ကြပါလေခင်ဗျာ
ဝါ
ုံခင်ရဲ့မြန်မာရေးသုံးသပ်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ခင်မှနားဆင်နိုင်ပါလေရှင်။အခုနားဆင်ကြရမယ့်တိုင်းရင်သတင်းလွှာကဏ္ဍကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေပါလေရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန့်မြို့နယ်တဲမှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်ဖအံမြို့နယ်မှာမြစ်ချောင်းတဲကရေမတန့်ရှင်းလို့ဒေသခံတွေစိုးရိမ်နေကြရတယ်ဆိုတာနဲ့အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တို့ကြား NCA လက်မှတ်ရေးထိုးခြင်းလေးနှစ်ပြည့်ခဲ့ပြီမဲ့ငင်းချင်းရေးကိစ္စတွေမထိရောက်သေးတဲ့အခြေအနေတွေကြောင့်ကိုကြားသားရမှာပါရှင်။ကျမကနန်းဟောင်းပါတည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ NCA လက်မှတ်ရေးထိုးခြင်းလေးနှစ်ပြည့်တဲ့နေ့မှာရှမ်းပြည်တောင်ပိုင်းမိုင်းပတ်မြို့နယ်ထဲမှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့တိုက်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်အောက်တိုဘာလ15ရက်နေ့ကမိုင်းပတ်မြို့နယ်နောင်ဟီအုပ်စုဝမ်ကန်ကန်ညွာအနားမှာနိုင်ရွက်ခတ်အကြတိုက်ခတ်မှုဖြစ်ပွားခဲ့တာပါ2015ခုနှစ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်း2019ခုနှစ်အချိန်ထိအစိုးရတပ်မတော်နဲ့ RCSS ကြားတိုက်ခတ်မှု52ကြိမ်ရှိပြီး2019အတွင်းမှာပဲတိုက်ခတ်မှု5ကြိမ်ရှိပြီဖြစ်ကြောင်း RCSS SSA ကပြောပါတယ်
ကရင်ပြည်နယ်ဖန်အမြုနယ်မှာရှိတဲ့ကြေးရွာတချို့မှာအခုလတွင်အင်းအိုင်နဲ့ရေတွင်းရေတွေရုတ်တရက်မဲနဲ့လာတာကြောင့်ဒေသခံတွေတောက်သုံးရေမသုံးရတော့ပဲစိုးရိမ်နေကြရပါတယ်။ဇာပြင်းလက်ရှိချိန်မဲလာတဲ့ရေအိုင်တွင်းမှာလည်းခိုးအောင်နေတဲ့ငါးတွေစတင်သေဆုံးလာတာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။အဆိုပါရေမဲလာတဲ့ကြေးရွာတဲ့မနီမဝေးမှာမြန်ကလေးဗီလိုက်မြေစက်ယုံရှိနေတယ်လို့စက်ယုံတွေကြောင်မီတွင်းနဲ့လဲပတ်ဖို့ပုံထားတဲ့ကြောင်မီတွေးတွေကြောင့်အနီးနားရွာနားမှာရှိတဲ့ရေတွေမဲသွားတယ်လို့လည်းအဲ့ဒီမှာရှိတဲ့ဒေသခံတွေကသုံးသပ်ပြောဆိုနေကြပါတယ်
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာအောက်တိုဘာလ15ရက်နေ့နံနက်ပိုင်းကအစိုးရစစ်တပ်ကပစ်ခတ်တဲ့အတွက်စစ်အောင်ကျေးရွာကရွာသားတဦးတေဆုံးပြီးရွှေလိုင်းကျေးရွာကကျောင်းသားတဦးဒဏ်ရာရရှိခဲ့ပါတယ်။တေဆုံးသွားသူကတော့ကြောက်တော်မြို့နယ်စစ်အောင်ကျေးရွာကဦးကလားမောင်ခေါ်ဦးခင်အောင်ကြည်ဖြစ်ပြီးဒဏ်ရာရသူကတော့ရွှေလိုင်းကျေးရွာကအဝေးတင်တက္ကသိုလ်ကျောင်းသားကိုနေဆောင်ဝင်းတို့ပဲဖြစ်ပါတယ်။ဦးခင်အောင်ကြည်ဟာစင်အိုးချိုင်ကျေးရွာအသွားမှာစစ်တပ်ကဖမ်းဆီးတာခံရပြီးရွှေလိုင်းကျေးရွာဘုံတော်ကြီးကျောင်းအနီးမှာတနတ်ဒံရာနဲ့တေဆုံးနေတာကိုတွေ့ရကြောင်းကိုနေဆောင်ဝင်းမှာတော့စစ်တွေကိုကြောင်းသွားတက်ဖို့ကားထုတ်နေတုန်းပြစ်ခတ်ခံရတဲ့အတွက်ဥခေါင်းနဲ့နှောက်ကြောမှာငါးချက်ထိမှန်ဒံရာရရှိခဲ့တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမင်းတန်းကတော့တေဆုံးသူတွေဟာအေးအေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ပြောပါတယ်
။ကချင်ပြည်နယ်မိုးကြီးမြို့နယ်ကအောက်တိုဘာလဒုတိယပတ်တွင်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIU ဘက်ကပြောပါတယ်။ကရှင်လွန်လိုက်ရတဲ့မတော် KIA နဲ့အစိုးရတပ်မတော်ကြားစိုက်ပွဲကိုလနီပါရက်သက်ရံကနေတဖန်ပြန်လည်ဖြစ်ပွားလာတာဖြစ်ပြီးအောက်တိုဘာလ14ရက်နေ့က KIA တပ်မှရှိနေမည်ဖြစ်တဲ့မူကြီးမြို့နယ်အတွင်းနှစ်ဖက်ထိသွေးမှုတွေဖြစ်ပွားခဲ့တာဖြစ်တယ်လို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ပူကပြောပါတယ်တပ်မတော်ကတပတ်သက်အပြည့်ရကာလကုံဆုံးသွားတာဖြစ်ပြီးအခုဖြစ်ပွားတဲ့စိုက်ပွဲမှာ2019ခုနှစ်အတွင်းကချင်လွတ်လပ်ရေးတပ်မတော် KIA နဲ့တပ်မတော်တို့ကြားပရမဆုံးအကြိမ်ဖြစ်တဲ့စိုက်ပွဲဖြစ်တယ်လို့ KIA ဘက်ကပြောပါတယ်
လာမယ့်2020အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်ရှိတပ်တွင်းမဲယုံတွေကိုလွတ်လပ်စွာစောင့်ကြည့်ခွင့်ပေးသွားမယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးကအတွင်းရင်မူဦးဟိန်းလင်းထက်ကပြောပါရယ်ရွေးကောက်ပွဲအတွက်အခြေခံမဲစင်ပြုစုရေးစီမံချက်အရမွန်ပြည်နယ်မှာစက်တင်ဘာလကုန်အထိမဲစင်18,200ကျော်ကောက်ခံရရှိထားပြီးတပ်မတော်သားတွေနဲ့အတူနေအိမ်ထောင်စုဝင်တွေမပါသေးဘူးလို့ဆက်ပြောပါရယ်ရွေးကောက်ပွဲဤဥပဒေမှာတပ်မတော်သားတွေနဲ့အတူနေအိမ်ထောင်စုဝင်တွေရမယ့်အမည်စရင်းကိုတပ်ဆိုင်ရာတပ်မူရဲ့အကူအညီနဲ့သူတို့ရဲ့တပ်ရင်းဌာနချုပ်တည်ရှိရာရက်ကျေးမဲစရင်ထည့်သွင်းသွားရမှာဖြစ်ပါတယ်။ပြီးခဲ့တဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမဲယုံပေါင်း919ယုံရှိပြီးတပ်တွင်းမဲယုံက49ယုံရှိခဲ့ပါတယ်။ အခု ဒီနေ့ဒီသတင်းဝါရီကိုဆက်လက်တင်ဆက်ပေးသွားမှာပါအော်တိုဘာလ15ရက်နေ့မှာအစိုးရနဲ့တိုင်းနာလက်နက်ကိုင်အဖွဲ့တို့ NCE လက်မှတ်ရေးထိုးခြင်း၄နှစ်တည်ခဲ့ပြီးမဲ့တိုက်ပွဲတွေမငြိမ်သက်သေးသလိုငြိမ်းချမ်းရေးကိစ္စတွေမှာလည်းထိရောက်မှုအားနည်းနေတယ်လို့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကဆိုပါတယ်နမ်ဟောမ်ကနေစူးစီးတင်ဆက်ထားပါတယ် ဒီဆောက်ဖို့ဆိုင်ရာမူတွေကျမတို့မရနိုင်သေးဘူး။နောက်ပြီးလို့ရှိရင်ဟိုအစိုးရတရက်ကိုပုံပေါ်ဖို့အတွက်ကိုဘယ်လိုပုံစံမျိုးပုံပေါ်လာမယ်ဆိုတာအဲကျမတို့အဆုံးစွန်တို့ဆွေးနွေးမှုကိုကျမတို့မရနိုင်သေးဘူး။အဲ့ဒါကြောင့်ကျမတို့ကထိထိရောက်ရောက်လက်ဆုပ်လက်ကင်ပြနိုင်တဲ့အကျိုးအာနိသင်အများဆိုတာမျိုးကတော့ကျမတို့မှာဘာမှမရှိသေးပါဘူး။ကျမတို့အထူးသဖြင့်ဆိုလို့ရှိရင်ကျမတို့ပြောရမှာက ချမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးဒေသခံလူထုတေကျေထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်။ဒါကြောင့်
ငါတို့နိုင်ငံကြီးရဲ့ပြဿနာကိုဖြေရှင်းဖို့ဆိုတာဟာလက်လက်နဲ့ဖြေရှင်းနိုင်တာမဖြစ်ဘူး။နော်အတွေးဆုံးဆွေးနွေးပြီးတော့မှပဲဖြေရှင်းနိုင်တယ်ဆိုတဲ့အတွေးအခေါ်အသစ်ယဉ်ကျေးမှုအသစ်သမရာကြီးဦးသိန်းစိန်ကိုယ်တိုင်တုံ့ဆွဲကြတဲ့ဝဟာရဖြစ်တယ်။ဒီအတွေးအခေါ်အသစ်ယဉ်ကျေးမှုအသစ်တွေဟာကျွန်တော်တို့ရဲ့အသေးတဲ့ဦးတဲ့ อายุอฉิอฉินเนี่ยมาซวยกับผู้เฉยยอกนี่ดูโดยแล้วเป็นอคุธิตะชู่ปกโกฤตะชู่ก้องซองนี่ด้วยที่มาตําจั่นจานี่ดีเลยสรุปเราเจอรู้ตุ้ยอ่ะเลยติลมิ้วจั่นจานี่ตะเมียกาลาปาลงก็รอไตป่วยฤาเสร็จขึ้นมาไปဖြစ်ดี
2015ခုနှစ်ကသမရာကြီးဦးသိန်းစင်ရဲ့ကမ်းလှမ်းမှုကြောင့်ပိုင်းနယ်လက်နက်ကင်တပ်ဖွဲ့10ဖွဲ့ဖြစ်တဲ့ RCSS SSA KNU DKPA KNLAPC ABSDF ALP PNLO CNF တို့က NCA လက်မှတ်ရေးထိုးခဲ့ကြပြီး 2018 ခုနှစ်တုန်းကတော့လာဟု LDU နဲ့မွန်ပြည်သက်ပါတီ NMSP တို့ကချက်ပြီး NCA လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့လည်းမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တအန်းပလောင်တပ်ဖွဲ့ TNLA ရခိုင်လက်နက်ကိုင်အဖွဲ့ AA ကိုကန့်တပ်ဖွဲ့ MNDAA တို့ကတော့ NCA လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးသလိုတိုက်ပွဲဖြစ်ပွားနေဆဲလဲဖြစ်ပါတယ်။
ဆက်ပြီးတော့ဘူဂျောင်းဆန်းကျေးရုပ်တုကိုချင်းပြည်နယ်ဟာခါမြို့စီပင်ပန်းချံမှာချင်းကောင်းဆောင်၃ဦးရဲ့ရုပ်တုနဲ့အတူစိုက်ထူမဲလို့ချင်းပြည်နယ်အစိုးရကပြောဆိုထားပါတယ်။တိုင်းနာဒေသမှာဘူဂျောင်းဆန်းရုပ်တုစိုက်ထူရေးဟာဘယ်လောက်ထိအရေးပါပါသလဲ။ဒီကိစ္စကိုချင်းလူထုကလက်ခံပါသလား။နိုင်ငံအင်ကနေတင်ဆက်ထားပါတယ်။
ချင်းပြည်နယ်ရဲ့မြို့တော်ဟာကမှာဘူဂျောင်းဆန်းကျေးရုပ်တုစိုက်ထူရေးကိစ္စနဲ့ပတ်သက်ပြီးလူထုအကြားစန့်ကျင်ကွက်မှုတွေကြေလောင်စွာပေါ်ထွက်လာပြီးနောက်မှာတော့ဘူဂျောင်းရုပ်တုတစ်ခုတည်းမဟုတ်ပဲပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့တဲ့ချင်းကောင်းဆောင်၃ဦးဖြစ်တဲ့ဦးလူမုံ၊ဦးကီယိုမန်၊ဦးထောင်စခုတ်ရုပ်စုနဲ့တူစိုက်ထူဖို့ချင်းပြည်နယ်အစိုးရဖွဲ့ကနေစီစဉ်န
ပူဂျိုချီယိုဆိုင်တူမဲစီစဉ်ကိုဟာခါရဖက်လူမှုဖွဲ့စည်းများကွန်ရက်ကစီဝိနေချင်းကျင်းပပြုလုပ်ခဲ့ပြီးစန့်ကျင်ကန့်ကွက်ခဲ့ကြတယ်လို့ဟာခါရဖက်လူမှုဖွဲ့စည်းကွန်ရက်ကညှိနှိုင်းရေးမှုဆလိုင်းထောင်ကျုံလုံးကပြောပါတယ်။ဒီကခါမဟုတ်သေးဘူးလို့ကျွန်တော်မြင်တယ်။ကျွန်တော်တို့လူချင်းတဲ့ဖက်ဒရယ်မရသေးဘူး။ရုပ်ထုတ်ထက်အရင်လူချင်တာကလက်တွေ့ရေတိုင်းတာတွေလူချင်းတဲ့
Amura Timogri Fajo and the Soya Fuatala in Nabangasalo, Taina de Rapawe, Tatami Loma, Pujong Sanchio to Sight to Yilungandigo, Losan La Jaraba, Chimura Timogri Fajo, Si Anadi, Pati, Pudu Ota, Puno Tangakaro, Taina Luchina, Pujoya Garida Pibi, Yotum Hobulo Suvare,
Tulura, Pujoya Garida, Tainta Alua, Luchine, Pujoya Garida. Dantu Yidu Kupanja Tan Kwendo Yaya Kuti Pomala Diaka Ludiami Songungabo.
Bigger than Hega, Chimine Tandalam Yumale, Pujong Zangio to Saitubu, Pinesu Yaga Sissing Tabime, Dirakan Pidu Digane, Sanjin Kangwa Jara Jau, Gale Yok Sing Kayabare.
Akusa Pitrin Chaguna Champion down by Mind by Munet, Tema, MCA, Lama Yetorhare, RCSS, SSE, Soya Tamaro, Yakata Kaimu, Pipua, Kevare, Kayimpi Nepa and Munet Machide, Jira, the Choma, Nichanta, Yiriha, Mene Lavi, Nari, Tesom, Pipua, Lare, Dre, Dirakanriga, Soyi, Nijavare.
ตอนนี้เนี่ยคุณน้าสิงห์เกษรากรเปลี่ยนไหนไว้เนาะดาริกาเนี่ยประสิทธิ์เต็มสัตว์ตัวเมตัญญิกะเต็มราเวทขึ้นไปเลยนอกกระเทนแต่สุดจะมาเป็นสูตรด้วยอาวาชินจะมากะอันนี้ละตอนนี้เตรียมว่ากันนะกูมันเนี่ยผ่านต่อจากนี้มันเนี่ยไปสิ่งมาเลี้ยงปีรอนาเซนัยมาเลี้ยงคุณสนิญญาทายาลีไลน์กูเพิกขอบยาเซชิน
ลาเมนเนทาวเนเซปี้ยุยกาปวยมาปาร์ตี้แท้กูเซลาวิเยชิงกูจีบีเมเปซาโบอานายะยูตาเดโมคราซีอควเจกะฮีแมนนี่บาเรอติกะนังเงยปาร์ตี้จีเปเตอเอ็นเอลดีอนีเนยุยกาปวยมหาภิวาติกูดาเลตรีจินดงเงเมซูยิงลาเมยุยกาปวยมาเบลูยาเลตรีทรัพโปลาแมงเดเลซูราฟิวเยสนีนีญาไดยายลีไลซิเซมาซูนีจายาอองบาชิน เมื่อสนาชินวินีเน่กู้เสียงวิเยียร์ยี่เชนไลวิเชียร์เมื่อสุยเปิลูลูมิโอริกูวิเชียร์จินจับบัตรเลสราบุเล่ป่าวเวนสุนีจับบุเพิกก่อจมารีป่าวเวนสุนีมีเมียลูดูวินีเน่ฟิวเอเยฟงนับเบ้เจ้เนตุงยานเน่ตุงเชนเน่งางางาลีกูคอยูบีสัตว์ยามเอเตลิฟงนับบักูจูเจนเปปุชานายมารีกูไรมาป่าวเวนไนเน่ดูวินีเน่เล่อีเมเน่เว็บพิพีอัตฟายเน่เว็บพิพีฟิวเอเยอีเมลิซาดามิสแอท
BOA News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/News.com/BOA/ အခုကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
စီးရဲနိုင်ငံမြန်မာတူကီနိုင်ငံရဲ့စစ်စင်ရေးရဲ့ဆိုင်မှုအမေရိကန်ဒုသမ္မတမိုက်ပင်စ်ကတူကီသမ္မတရီချစ်တိုင်အာရုံကိုဒီနေ့ပဲဖိအားပေးပြောဆိုလိုက်ပါတယ်။အမေရိကန်တပ်ဖွဲ့အားလုံးကပြန်လည်ရုပ်သိမ်းတော့မယ့်အကြောင်းသမ္မတထံကကြေညာခဲ့ပြီးတော့တူကီကစီးရဲနိုင်ငံထဲမှာရှိတဲ့ကတ်တပ်ဖွဲ့တွေပေါ်ထိုးစစ်တွေစတင်ခဲ့တာပါ။ဒီကနေ့အန်ကာရာမြို့တော်မှာတူကီသမ္မတနဲ political competition mo EU sa American Tamachi Colin Sunland tin ni la ya pi little mat ye mi gon ni ko phie cha ni ba de tu pa win ngang cha yi thana taw win shi lu ni ne little competition ma taw ya pi mi gon ni ko ma phie ko ngang cha yi thana ga pi ge de ba de ma be ta myet khe bi me tin ni out little taw line company ngang cha yi company ne CN tin ni company taw lu shi ma tamachi ko de ga me mi myan ni ya phie ba de American ngang yi lokka ma tin sha de out little ma Alicia Cummings sa atat 68 ni yoe ma kwe lon daw ba bi ကျင်းတို့ကြာခစားနေရတဲ့ကျမ်းမာရေးပြဿနာတွေကြောင့်ကိုလွန်သွားတာဖြစ်တဲ့အကြောင်းလဲသူယုံကဒီကနေ့ပဲကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဥရောပသမ္မတအယူနဲ့ဗြိတိန်စုအလုပ်ကြောင့်လွတ်တော်ရေးဆိုင်ရာသဘောတူညီချက်တွေရရှိသွားပြီဖြစ်တဲ့အကြောင်းနှစ်ဖက်ကောက်ဆောင်နေကပြောကြားလိုက်ပါတယ်။ဗြိတိန်ကြီးကိုရိုင်းပြန်လဲဆုံးဖြတ်နိုင်မဲ့ကောင်းမွန်တဲ့သဘောတူညီချက်ဖြစ်နေလဲဗြ
ကျသာရင်းနဲ့ညာဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြပေးသွားတာပါရှင်အခုည7:00နာရီခွန်းနာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ16ဟက်စကိုး25ရူကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါလိမ့်ရှင်ဗီအိုအေသောတာရှင်များနဲ့တကွညမာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေဗီအိုအေကိုအားပေးနားဆင်ကြတဲ့အတွက် This program has come to you from the Voice of America, Washington.